ါကစ္စတန်နိုင်ငံမှာပြည်သက်နိုင်ငံအပေါ်ကြီးမားတဲ့ချင်းချောက်မှုအန္တရာယ်ရှိနေကြကြောင့်ပြည်သက်နိုင်ငံသားတွေနဲ့ကုမ္ပဏီတွေပါကစ္စတန်နိုင်ငံကနေယာယီထွက်ခွာကြဖို့ပြည်သက်ဆွေးရကတိုက်တွန်းလိုက်ပါတယ်။အစ္စလာမ်ဘာသာကိုစက်ကျင်တဲ့ကတ်တုံးပုံတပုံကိုပြည်သက်နိုင်ငံမှာပုံနှိပ်ဖော်ပြခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ပြည်သက်သံမကြီးကိုနိုင်ငံကနေနှင်ထုတ်ဖို့အစ္စလာမ်ယူဝါဒဆွဲပြန့်တဲ့ PRP ပါတီဝင်ရဲ့အချက်ပြဆန္ဒပြတောင်းဆိုမှုတွေဒီတစ်ပတ်ထဲနေရာစော်ရုံမြန်မာကြုံခဲ့ရပြီးတော့ပြည်သက်တန်ရုံကပါကစ္စတန်မှာရှိနေတဲ့ပြည်သက်နိုင်ငံသား900လောက်ကိုအီးမေးလ်ပေးဖို့ပြီးတတိပေးလိုက်တာပါနိုင်ငံကထွက်ခွာမဲ့သူတွေအနေနဲ့လက်ရှိပြည်ဆွေးနေတဲ့ခီးစဉ်လေးအနေနဲ့ထွက်ခွာကြရမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ပါကစ္စတန်နိုင်ငံရဲ့ဥက္ကဋ္ဌပြောခွင့်ရပုဂ္ဂိုလ်ဇာဟီဟာဖီချောက်ထရီကတော့ပြည်သက်တန်ရုံရဲ့အကြံပြုတိုက်တွန်းချက်ကိုသိရှိထားတဲ့အကြောင်းနဲ့နိုင်ငံမှာတရားဥပဒေစိုးမိုးရေးတော်ရင်ထိခိုက်မှုမရှိစေရေးအစိုးရကကြိုးပမ်းနေကြောင်းလည်းပြောဆိုခဲ့တာပါ TRP ပါတီဝင်တွေနဲ့ရက်တက်ဖို့ကြာ၃ရက်ကြာအတီးရုံတွင်ရက်တက်ဖို့ဝင်နှုတ်ဦးတည်ဆုံးပြီးဆန္ဒပြသူတွေအပေါ်ဝင်လူ600နီးပါးထိခိုက်ဒဏ်ရာရကြောင်းလည်းပါကစ္စတန်အာဏာပိုင်ကပုံရိပ်နေမှာပဲပြောဆိုထားပါတယ်ခင်ဗျာ